ရခိုင်နယ်ကအဖွဲ့အစည်းရဲ့အဖွဲ့ဝင်တွေကိုဖမ်းမိပြီးတော့စစ်ဆေးနေတယ်လို့တမတော်ကတင်ယူနေတဲ့ကသတင်းထုတ်ပြန်ထားပါတယ်။အရင်ဖွဲ့ကတော့သူတို့အဖွဲ့ဝင်တွေအဖမ်းခံရတာမရှိဘူးလို့ညင်းဆိုထားတယ်လို့အခုဖမ်းဆီးခံရသူတယောက်ရဲ့ဖခင်ကလည်းသူ့သားဖြစ်သူဟာအရင်အဖွဲ့ဝင်မဟုတ်ဘူးလို့ VOA ကပြောပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာနှစ်ဖက်တိုက်ပွဲတွေဆက်ဖြစ်နေချိန်မှာပဲဖမ်းဆီးခံရတွေဆက်ရှိနေပါတယ်။ပြည်စုံကတော့ Time Key Site VOA မြန်မာစင်းတော့နိုင်ကွဲကသတင်းပေးပို့ထားပါတယ်။
ရောက်မြို့နယ်တွင်အေးအေးရခိုင်လက်နက်ကန်အဖွဲ့ကလို့ယူဆရတဲ့မတင်သာသူနှူးကိုစွန်လ22ရက်နေ့မှာထပ်မံဖမ်းဆီးရမိတယ်လို့တပ်မတော်သတင်းမှပြန်ကြားရေးတွင်းမှုဘုံမှုချုပ်စွန်မင်းနှုံးက VOA ကိုပြောပါတယ်
ဒီဘက်ကတည်းကဆယ်နာရီလောက်တုန်းကတောက်တော့မြင့်တဲ့လက်ကာရွာမှာလမ်းလုံးကြီးပေါင်ရဲနေတဲ့ဆွဲရှိတဲ့ကျွန်တော်တက်ကပြန်စစ်ပြီးကာလမှာပြီပါပဲအဲဒီအဲ့ကိုဒီကနေတော့ကြာပဲမိမနှလုံးဆွဲပြီးတက်ခင်တာရှိတယ်ဒီဘက်ကတော့ခံရရှိသလားမရှိဘူးမိုင်းကိုဒီမှာကျွန်တော်ဆန်ကျင်နဲ့ပြီးလာတဲ့လူမျိုးရောက်ကျွန်တော်သိရတယ်အဲ့ဒီကကျွန်တော်ကြက်တက်ပြီးစစ်သေးတော့အဲ့ဒီမှာသူတို့ကနေပြီးတော့စက်ကြီးကြောက်ထားတဲ့အဟုတ်ပြီတာရှိတယ်ကျွန်တော်ကခင်းသိစစ်ကြီးနေပါလား
ဖန်စီရမိတ်သူနှူးကိုစစ်ဆေးရမှာကြည့်ရတွေကလည်းဆက်ကြီးကောက်ခံထားတဲ့မှတ်တမ်းစာအုပ်တော့အေအေဖွဲ့တင်တဲ့ဗီဒီယိုကောပြောနေစဉ်ရိုက်ကူးထားတဲ့စကရင်ရှော့မှတ်တမ်းဓာတ်ပုံပါရှိတဲ့ဖုန်းစလုံးနဲ့သူဖန်စီရမိခဲ့တယ်လို့မဏိကရက်ဆွဲနဲ့သမတော်ဘက်ကသတင်းထုတ်ပြန်ထားပါတယ်။အဆိုပါဖန်စီရမိတ်သူနှူးနဲ့ဇွန်လ20ရက်နေ့ကမြောက်မြုတ်နယ်ပေါတော့ပြင်ကြည့်ရကဖန်စီရမိတ်သူရှိဦးစုစုပေါင်း10ဦးကိုကျောက်တော်မြို့နယ်မြို့မရဲစခန်းကိုလွှဲပြောင်းပြီးလိုအပ်တဲ့စစ်ဆေးမေးမြန်းမှုတွေဆောင်ရွက်နေတယ်လို့ဖော်ပြထားပါတယ်။အဖမ်းခံထားရတဲ့လူငယ်လူဦးဟာအေအေဖွဲ့ဝင်မဟုတ်ပဲမြောက်မြို့နယ်တင်းတိမ်ကရွာသားတွေဖြစ်တယ်လို့အဖမ်းခံရတဲ့သူတွေထဲကမျိုးမင်းစီကညီထွေးရဲ့ဗတ်ရှင်ဖြစ်သူဦးမောင်တင်းလှကပြောပါတယ်
တို့တို့ရောက်ပါကစင်တကဆန်းဖြစ်သူမျိုးကိုပြေတဲ့ပိတ်ဆံတွေကိုဗန်ကြီးကအရှင်မပြေလို့ပုဂ္ဂလိကငွေချွေးနဲ့လုပ်တယ်ဆွေနေတဲ့ပိတ်ဆံကိုထုတ်ဖို့ခိုင်းလိုက်တယ်ပေါ့တို့စာအမီတောင်လေးကိုသူတော့တဲ့အခါမှာကြည့်ရောကတိတိရှင်းသူလည်းအဖော်တယောက်ခေါ်တော့တာပေါ့တောင်လေးကကိုဟိုစစ်တကဆန်းပြီးတော့ဆန်းလာတဲ့စစ်တကကပုံတော့ခုစုကမပြေဘူးပေါ့နော်ဒီလိုကလည်းခလေးပဲအချိန်နဲ့မှခုမှပြတာလေမုံရမိုက်တော့လေဆိုတော့ဒီလိုပညာရှင်စင်မဟုတ်ဘူးပြင်လို့ဆက်ချက်ချက်တွေဖြစ်တာလေတရားစစ်တာပေါ့
ဒီခိုင်နဲ့ကန်အေဖွဲ့ရဲ့ကြံကြရေးတာဝန်ခံခိုင်တုခကတော့သူတို့ရဲ့တောက်ဖွဲ့ဝင်တွေဖန်စီခံရတာမရှိဘူးလို့ပြောပါတယ
်အဲ့ဒီတော့ကတော့အဲ့လိုဒီကျွန်တော်တို့ရဲ့အဖွဲ့ဝင်တွေဖမ်းမိကြတာမှမရှိဘူးလား
မင်းကမြောက်ဦးမြို့နယ်နဲ့ကြောက်တော်နယ်ဆက်မှာမြန်မာစစ်တပ်နဲ့အင်အားဖွဲ့တို့ကြားတိုက်ပွဲပြင်းထန်စွာဖြစ်ပွားခဲ့တယ်လို့ခိုင်တုခကဆက်ပြောပါတယ
်။ရန်ကုန်စစ်ကြောင်းရဲမင်းမှာဒီမနေ့ကျင်းလာတဲ့ဆက်မှာအင်အားပြားလောက်ရှိတဲ့ဒီမြန်မာစစ်ကြောင်းရဲစစ်ကြောင်းတို့ဒီမြောက်ဦးမြို့နယ်ကြောက်ကြရရဲ့ဒီအချင်းမောက်ဖွဲ့ဒါကပေါင်ရှင်နာကတောင်းနာမှာခိုင်တဲ့တော်ကမလို့ရနေပြီးတော့ကြားကြက်ကြက်ဖြစ်တယ်။အဲဒီမှာရန်သူတွေကမစေဒီကြောက်ကုန်ပြီးတော့ဒါအရာရဲ့ဒီလိုမျိုးရှိနေကြ။နောက်ပြီးရန်သူတွေကနေပြီးတော့နမေကိစ္စနဲ့ပြည်ထောင်စုတောက်ချက်ပြင်နေပါဘူး။နောက်တစ်နေရာကတော့ဒီမင်းသားမျိုးမြင့်ရွှေပြင်းရရဲ့အရှိတ်6ကီလိုမီတာလောက်အကြာတောင်တန်းမှာဒီအရင်ကစစ်စစ်မတင်နေကြဖြစ်တဲ့တောင်လောက်နေနော်။အဲ့ဒီတောင်လောက်မှာဆက်ပြီးတော့ဒီမက္ကစ်တက်ကထိုးပြီးချင်လာတဲ့ကြောင်မျိုးတွေဆက်ပြီးပြင်းနေတာမှာဖြစ်ပေါ်ကြတယ်။
ကျောက်တော်မြတ်ဦးလက်စားပြတိုက်ပွဲနဲ့ပတ်သက်ပြီးတော့တမတော်ကလေးမှပြန်ကြားရေးတွင်းမှုဘုံမှုချုပ်စွန်မင်းတို့ကခုလိုပြောပါတယ
်။မင်းကတော့ကျွန်တော်ပြန်ကြားဦးရဲ့ကျောက်တော်သားပေါ့။မင်းမှုကြီးတောင်းရဲ့မြောက်ဘက်မှာတော့ကျွန်တော်နှစ်ဖက်ရှိကြမှုရှိတယ်။တိုက်ပွဲချင်းကတော့နှစ်နာရီလောက်ကြီးတော့ဖြစ်ခဲ့တဲ့ပေါ့ရှိပါတယ်ပေါ့။ဒီတိုက်မှုကြီးတွေကတော့ကျွန်တော်ဘက်ကတော့မရှိဘူး။ဘက်ကတော့ကျွန်တော်တနက်နဲ့လည်းရလိုက်တာရှိပါတယ်။
ဒီနှစ်ဆန်းပိုင်းကနေဇွန်လအထိမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့ကြားတိုက်ပွဲကြီးငယ်ရေတွက်900ကျော်ဖြစ်ပွားခဲ့ပြီးထိခိုက်ကြဆုံးတဲ့ရေတွက်နဲ့ပတ်သက်ရင်နှစ်ဖက်ပြောတာတွေဟာအများလူလူကွဲလှက်တာတွေရှိနေပါတယ်။တိုက်ပွဲဖြစ်ပွားရာဒေသကရွာသားတွေစစ်ဘေးလွတ်ရာတင်းချောင်းနေရတာကလည်းအခုဆိုရင်ဥယျာဉ်4600ကျော်ရှိနေပြီလို့စစ်ချောင်းအကူအညီပေးဖွဲ့တွေကပြောပါတယ်ခင်ဗျာ။